ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကအသံအမှတ်ကြီး15ဦးစလုံးပါဝင်တဲ့အဖွဲ့ဟာဧပြီလ26ရက်နေ့ကနေဧပြီလ2ရက်နေ့အထိမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတို့ကိုတွားရောက်မယ်လို့ဧပြီလ12ရက်ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။မြန်မာနိုင်ငံခီးစဉ်ကဗနရဲကြာပြီးဘယ်သူတွေနဲ့တွေ့မယ်၊ဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး။ဒီခီးစဉ်အတွင်းကောင်စီအနေနဲ့တင်ကြေညွှန်ထားရှိတယ်ဆိုတာကိုပြဖို့မျှော်လင့်ကြောင်းကိုဗီယန်နံကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်နေတာမှာအထောက်အကူပြုပေးခြင်းအပြင်ဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့အခြေအနေတိုးတက်လာအောင်ကူညီမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ဘေးဒုက္ခတွေနဲ့လူသားစာနာမှုအကူအညီပေးလုပ်ငန်းတွေအတွက်ရန်မုံငွေလိုအပ်ချက်ကိုဆက်ပြီးထောက်ပံ့ရေးနိုင်ငံတကာအသိုင်းအဝိုင်းရဲ့အာရုံစိုက်မှုပြန်ရလာအောင်အထောက်အကူဖြစ်စေလိမ့်မယ်လို့လည်းမျှော်လင့်ကြောင်းအခုဆိုရင်မုတ်တုံရာသီနာနီးလာပြီဖြစ်တာကြောင့်ဒုက္ခသည်တွေအတွက်နောက်ထပ်အခက်အခဲတွေထပ်ဖြစ်လာမှာဖြစ်ကြောင်းပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်။ဒုံညွေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညှင်းခဲ့ပြီးမြဲလေအခုတော့သဘောတူလက်ခံထားတာကြောင့်ဒီခီးစဉ်ဖြစ်လာတာပါ။